မေရိကန်ပြည်ထောင်စုကိုလာရောက်လို့တဲ့မြန်မာနိုင်ငံသားတွေခီးသွားလာရေးလွယ်ကူစေမဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်တစ်ကိုစတင်လိုက်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလဲအပခီးအတွက်ဖြစ်စေသွားရောက်လို့သူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာ V1 နဲ့ B2 နှစ်ခုစလုံးကိုတပေါင်းနဲ့လျှောက်ထားနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီခီးစဉ်အတိတ်အရာပြည်ဝင်ခွင့်ဗီဇာတစ်ကြိမ်ကို3လသက်တမ်းရှိမှဖြစ်ပြီးအာမခံကြေးလည်းပေးစရာမလိုတော့ဘူးလို့ဆိုပါတယ်။နိုင်ငံခြားခီးသွားလာမှုပိုများလာစေရေးအတွက်ရည်ရွယ်တဲ့အနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာလျှောက်ထားလို့လွယ်ကူစေမယ့်အစီအစဉ်ကိုစတင်လိုက်ခြင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ဒီစကော့မှဆေကပြောပါတယ်။မနေ့2018ခုနှစ်အတွင်းအမေရိကန်ကိုသွားကြမဲ့မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာ14,000နီးပါးထုတ်ပေးခဲ့ပြီးဒါဟာ2015ခုနှစ်ကလည်းဆိုင်40,000ခန့်တိုးလာခြင်းဖြစ်တယ်လို့ဆိုပါတယ်။2019-2018ပညာသင်နှစ်အတွင်းမှာမြန်မာနိုင်ငံကကျောင်းသူကျောင်းသားစုစုပေါင်း1,500ကျော်အမေရိကန်မှာပညာသင်ကြားခဲ့ကြတယ်လို့ဆိုပါတယ်။ဒါဟာအဲ့ဒီနေ့မတိုင်ခင်ပညာသင်နှစ်ကလည်းနှံ့ရှင်လိုက်ရင်16,000ခန့်တိုးလာတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်ကနေမြန်မာနိုင်ငံကိုလာလေကြတဲ့ခီးသွားအရေးအတွက်တိုးလာနေပြီးအခုနှစ်ပထမနှစ်ဝက်အတွင်းမှာတင်အမေရိကန်နိုင်ငံသား3,500လာရောက်ခဲ့တာမှာအရင်နှစ်ကလည်း300ခန့်တိုးလာတယ်လို့ဆိုပါတယ်